င်္ဂလာပါခင်ဗျာဒီနေ့တော့ဒီ live session မှာတော့ပြတ်တော်ရဲ့ search တွေနဲ့ပတ်သက်လို့ဆွေးနွေးတော့မှာပါ2020နှစ်တစ်ထိုင်မှာမြန်မာနိုင်ငံမှာရွေးကောက်ပွဲကြီးကျင်းပဖို့ရှိနေတာမို့ပြတ်တော်ကိုယ်စားလေးကိုလူလူကနောက်တစ်ချိန်ရွေးချယ်ကြအောင်ပါပါဟူရီဂျူရီမှာအခင်အားကျတဲ့ပြတ်တော်ကိုယ်စားလေးအနေနဲ့ပြီးခဲ့တဲ့2019မှာဘာတွေဆက်ဆောင်နိုင်ခဲ့ကြပါသလဲဘလို့ခက်ခဲတွေစင်ကုန်မှုတွေကြုံခဲ့ရပါသလဲဒီနှစ်2020ကြီးနှစ်တစ်မှာရောပြတ်တော်ကနေဘာတွေမျှော်လင့်နိုင်မလဲဆိုတာကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်ဆိုတော့ပင်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်သူကတော့အမျိုးသားလွတ်တော်ကိုယ်စားလေးဒေါက်တူမေဖြစ်ပါတယ်နောက်သူကတော့လူခွေလွှမ်းရှာမှုဖွဲ့ကူတဲ့ညီမကြီးမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပါဦးအောင်မျိုးမင်းကဆိုရင်ဒီညီမလူခွေခြေပြုဖွဲ့စည်းကိုယ်စားလေးတယောက်ဖြစ်နေဒီလွတ်တော်မှာမကြာခဏကိုယ်စားလေးနဲ့တွေ့ဆုံဆွေးနွေးတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပုဂ္ဂိုလ်နှုတ်ရဲ့အရင်ဆုံးသုံးသက်ချက်ဒီကိုကျွန်တော်ကြားနေပါတယ်ဆိုတော့အရင်ဆုံးဒေါက်တူမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်တွင်းကိုပြန်သုံးသပ်ကြည့်မယ်ဆိုရင်ပေါ့လေတက္ကသိုလ်မှာအရေးကြီးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအများကြီးတွေနဲ့ဆိုင်တဲ့ကိစ္စမျိုးတွေမှာဖြစ်ဖြစ်လွတ်တော်ကဘယ်လောက်ထိဆွေးနွေးပြီးကံကြွယ်ဖြစ်ခဲ့တာကြီးရှိရလို့များပြောနိုင်မလဲခင်ဗျာ
ကျမတို့နေပြီးတော့ဒီလွတ်တော်ဆိုလို့ရှိရင်တော့လွတ်တော်နှစ်ရက်ဒီကျွတ်လွတ်တော်နဲ့မြေသားလွတ်တော်ပူးပေါင်းထားတဲ့ပြည်တော်စုမှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်တာမှာကျမတို့လေးလာကြည့်တော့ဖွဲ့စည်းပုံကိုစပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နေပြီးတော့လွတ်တော်မှာဆွေးနွေးချက်များသည့်ဒီတီတူများရဲ့အမြင်ကြလို့ရှိရင်တက္ကသိုလ်တစ်ခုအထိပြင်းထန်မှုရဖို့ခက်ခဲလိမ့်မယ်လို့ယူဆပါတယ်။အဲကျမတို့လူတော်ကိုယ်စားလှယ်များအနေနဲ့ကတော့ဒီအရေးကြီးဆိုတင်လာတဲ့အပေါ်မှာအတန်အဆုံဆွေးနွေးခဲ့ကြပါတယ်။တကယ်တမ်းကျလို့ရှိရင်တော့ပြည်ပြည်ပြောင်းလဲရေးဆောင်ရွက်တဲ့အခါမှာဒီထက်မကနေပြီးတော့ဥဆောင်ပါတီဒီထက်မကဒီမြောက်ဆက်ကိုထက်မကရှိသို့တော့ဆက်ကလေးကနေပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်တင်ပါတယ်။ဒါကြောင့်မလို့နေပြီးတော့မြန်မာနိုင်ငံပြည်ပြည်ပြောင်းလဲရေးမှာအဓိကကျတဲ့နေပြီးတော့ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအဓိကဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျမတို့တိုင်းရင်းသားများရဲ့ကိုစားပြုမှုနဲ့ဆောင်ရွက်ချက်တွေကိုကြည့်ရလို့ရှိရင်တော့ကျင့်တဲ့လောက်စီရတော့မရှိပါဘူး။ဒါပေမဲ့ကျမတို့ကတော့ပြုပြင်ပြောင်းလဲဆောင်ရွက်တဲ့အခါမှာလက်ရှိအချိန်ကိုအကောင်းဆုံးအသုံးချပြီးတော့ဒါကိုနေပြီးတော့အတက်နိုင်ဆုံးနေပြီးတော့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ထောက်ခံဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံကိုဒီပြင်ဖို့နေပြီးတော့ဒီလိုဆိုလို့တော့မတင်တဲ့အခါအမှန်တကယ်ဆိုလို့ရှိရင်3မိနစ်တာကာလနောက်ကျပြီးတော့မတင်တဲ့အကြောင်းမလို့ကျမတို့အနေနဲ့ဒါအတော့ကိုအမလို့အမရဖြစ်ပြီးတော့မှနေပြီးတော့ပြည်သူအတွက်ဒိုင်းရိုက်အကျိုးရှိနဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာနေပြီးတော့နောက်ကျသွားတဲ့အတွက်ကြောင့်မလို့ကျမတို့ဒီပြည်တော်စုတစ်ခုလုံးကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ဒီ2019ခုနှစ်မှာအခြေအနေဥပဒေပြင်ဆင်ရေးကိုဟိုအိမ်လိုက်အားနဲ့ဆွေးနွေးခဲ့တာတွေ့ပါမယ်ဒါပေမဲ့ပြည်သူတွေစဉ်းနဲ့လောက်အောင်နောက်တစ်ခုကနေပြီးကျမတို့တွေလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ကိုကဒါကိုအားရဝန်တာဆောင်ရွက်ခဲ့ကြပါမယ်တကယ်တမ်းတွေ့ခဲ့တာကြာလို့ရှိရင်တော့တကယ်ဒီအနိုင်ရပါတီများရဲ့တက်မတော်ကိုယ်စားလှယ်များသူတို့ပြင်နောက်တစ်ခုကနေပြီးတော့ဒီတက်ခံခွန်ကြိုးရေးပါတီမကိုယ်စားလှယ်များအပြားဆိုင်နေပြီးတော့အင်အားပြခင်တာကိုတွေ့ရတဲ့အပေါ်မှာကျမတို့တိုင်းရင်းသားတွေစိတ်ကျစရာတွေနေပြီးတော့ရှိခဲ့တဲ့နှစ်လို့ပြောလို့ရပါမယ်အဲ့ဒါတိုင်းတော့တစ်ခုအထိနေပြီးတော့ကျမတို့ဂျင်းနဲ့တလောက်လို့မေးလို့ရှိရင်တော့ဂျင်းနဲ့ဘုအင်မတန်ခက်ခဲတဲ့အခြေအနေဖြစ်ပါလေရှင
်ဟုတ်ကဲ့တစ်ခုရှိတာဒီဖွဲ့စည်းပုံပြင်ရေးကိုတော့နောက်ပြီးတော့ဒါနဲ့ဆက်ဆက်နေတဲ့ငင်းငင်းကိစ္စရေးနောက်ဒီစစ်ပွဲတွေနဲ့စစ်ကြောင်းတွေနဲ့ဟိုဆက်နွယ်နေတဲ့မြေယာကြေညာလို့ပေါ့လေအခြားဒီအများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာရောဟိုဂျင်းနဲ့လောက်လွတ်တော်ဟာဟိုလုတ်ခဲ့တာရှိရလို့ပြောနိုင်မှာပါခင်ဗျာ
အတိအကျပြောခဲ့ပြောရလို့ရှိရင်တော့ပြည်သူကိုတိုင်းရဲ့အကျိုးဖြစ်ခဲ့တဲ့လူတော်ကဆောင်ရွက်ချက်တွေကအချိန်နှက်လောက်ကြာမရှိဘူးလို့ပဲကျမတို့ဖြေနိုင်ပါမယ်ရှင်။ဘာလို့လဲဆိုတော့2019ခုနှစ်မှာနေပြီးတော့ညီငယ်ရေးတဲ့ဆောင်ရွက်ချက်တွေဟိုတိုင်းရင်းသားများနဲ့ညှိနှိုင်းဆောင်ရွက်မှုတွေကအတော့ကိုအားနည်းခဲ့တဲ့အခြေအနေကိုကျမတို့တွေ့ရပါတယ်ရှင
်။ Okay ကျေးဇူးပါ။ဆိုတော့ဥောမျိုးမင်းရဲ့သဘောထားကနေကျွန်တော်ပြီးခဲ့တဲ့နှစ်တွင်းမှာပြန်သုံးသပ်ကြည့်မယ်ဆိုရင်ပေါ့လေဒီတိုင်းပြည်အတွက်တကယ်ရင်းချီးတဲ့ကိစ္စဖြစ်ဖြစ်ဆိုတော့ပြောခဲ့တယ်ပေါ့လေအများပြည်သူနဲ့သက်ဆိုင်တဲ့ဥပဒေကြီးကြီးကိစ္စမျိုးတွေမှာဖြစ်ဖြစ်ချိန်နှက်လောက်စရာဟိုဘာလို့များလုံးနိုင်ခဲ့ရလို့ဟိုလွတ်တော်အနေနဲ့လုတ်ခဲ့ရရှိရလို့ဥပမာမျိုးနေနဲ့သုံးသပ်လို့ရမှာခင်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့တရားပေါ်မှာအခုလက်ရှိကျွန်တော်တို့ဖြစ်နေတဲ့ဒီ၄နှစ်ကာလတက်တောင်ပြည့်စည်ရခါမှာခုနတော်ထုတ်ပြီးပြောသလိုပဲဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးအပိုင်းကိုဥတည်ပြီးတော့လုံဆောင်တဲ့အပိုင်းဒါလေးကတော့ကျွန်တော်ထူးခြားချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်ထိဆက်လက်တွဲလုပ်နေရုံနဲ့အငင်းသွားနေရုံနဲ့အချိန်နဲ့မှာပဲကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျေးဇူးတူကလူချင်းတော့ကိုယ်ဒီနေ့အတိုင်းရောက်ချင်အောင်သွားလာနိုင်တဲ့အဆင့်ကြီးတော့ကျွန်တော်မရောက်သေးပါဘူး နောက်တစ်ခုကတော့ကျွန်တော်လွတ်တော်ရေးတာဝန်ဖြစ်တဲ့ဥပဒေကျူးကျင်းဆိုတဲ့အပိုင်းနဲ့ပတ်သက်လို့ရှိမှကျွန်တော်ဒီလာထားမှပြောမယ်ဆို2016 2019 2018 2019 ၄နှစ်ကအတွင်းမှာဒီတရားမှုလွတ်တော်အတွင်းဒီဥပဒေပေါင်းကျွန်တော် 128 ခုလောက်ကိုပြင်ဆင်လာပြီးကြောင်းလဲတာတွေနောက်အစ်စ်ဖွဲ့ပြီးတာတွေလွတ်ဆောင်နိုင်နေဆိုတဲ့အချက်ကိုကျွန်တော်တွေ့ရပါတယ်။အဲ့ဒီနေရာမှာကျွန်တော်တွေ့ရမှာဒီ၄နှစ်ကာလအတွင်းမှာဥပဒေအစ်စ်ဆိုတာကိုကြာတတ်နိုင်ဘူးတော့အားနည်းရကျွန်တော်တွေ့ရတယ်။ဟိုမှာလူပြည်နဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့နိုင်ငံသားများရဲ့ပုဂ္ဂိုလ်လွတ်လပ်ရေးနဲ့ပုဂ္ဂိုလ်လုံခြုံရေးနိုင်ငံလုံးလုံးတို့ဘောက်ခေါ်တဲ့ဥပဒေတစ်ခုကျွန်တော်တွေ့ရတယ်။ဒါကမူတိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ဥပဒေကျွန်တော်တို့ဒါကိုအစ်စ်ရေးဆွဲနိုင်တာတွေ့ရတယ်။နောက်ကကလေးသူငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ပတ်သက်တာနောက်ကမြေယာသိမ်းဆည်းခြင်းပြည်နယ်နေရာချထားခြင်းကျန်တဲ့ထူထောင်ခြင်းဆိုင်ရာဥပဒေဒါနဲ့ပတ်သက်ပြီးတော့ဒီအဓိကထားပြီးတော့တွေ့ရတယ်။ကျန်တဲ့ဟာတွေကတော့ကျွန်တော်တို့ဒီကြောင်းရတဲ့ကိစ္စကိုပဲအဓိကထားပါတယ်။ဥပမာရဲချင်းဥပဒေပြင်ပြင်းနဲ့ဟာအခရီးလိုက်စားမှုတိုက်ပင်ဥပဒေကိုကျွန်တော်တို့ရေးချိန်ဒီပြင်းနဲ့ဟာဒီဥပဒေ၆ခုပြုမှုဆိုင်ရာဥပဒေတွေနဲ့နှစ်ချိန်သုံးချိန်ပြင်းတဲ့ဟာမျိုးပဲကျွန်တော်တွေ့နေရတယ်။အဲတော့ဥပဒေကြီးမှုအပိုင်းမှာတကယ်စီးပွားရေးလိုလားအပ်တဲ့တကယ်ကိုအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့ဥပဒေစစ်တီးစက်ပေါ်လာတာအားနည်းတယ်။စီးပွားဥပဒေတွေကိုကျွန်တော်တို့ဟိုအပိုင်းနဲ့အပိုင်းလိုက်တဲ့လူတို့ပဲသူကြည့်ကြောင်းလဲမှုတွေအခုဒီကျွန်တော်တို့တွေ့ရမှာဆိုရှင်ဒီရဇတိပုံမှန်မှာဆိုရှင်ပြင်းပြင်းနဲ့အရာမျိုးမပြင်းနဲ့ဟိုခင်မြောင်နည်းနည်းပြင်းနေတဲ့အောင်တန်းကိုရတိုးပြင်းနေတဲ့ဟာဒါပါဒီအသက်ရွယ်စနေဒီအောက်ရှိတဲ့မိန်းကလေးတွေမတိတ်ဒီနေမန်းဆိုင်ရာစော်ကားမယ်ဆိုလို့ရှိရင်ဒီထောင်နဲ့နှစ်နှစ်တည်းကနေထောင်နဲ့တစ်ချက်ချနိုင်နေဆိုရင်ပြမှုပြတဲ့အောင်ပြင်ဆင်တဲ့အပိုင်းတွေပဲအဓိကထားပြီးတွေ့ပါတယ်။နောက်တစ်ခုကျွန်တော်တို့ပြန်ပြောတဲ့အခါမှာတော့မိမှုမိတဲ့အခါမှာတော့အရင်သက်တမ်းနဲ့သာလို့ရှိရင်နည်းနည်းလေးအဆင်ပြေလာတယ်တွေ့ပါတယ်။စီအောင်စုလွတ်တော်မျိုးသားလွတ်တော်ပြည်သူလွတ်တော်အဆင့်နဲ့ကပ်နေသော policy များတက္ကသိုလ်မျိုးတင်ငယ်လုံးနဲ့သက်ဆိုင်တဲ့ရင်းချမ်းရေးအိစမျိုးတွေဒါမျိုးမျိုးမိတဲ့ဟာတွေပုံများလာတယ်။အရင်ကလည်းခုမျိုးနေမှာဒီနေ့တိုင်းကျွတ်တော်ဒေသကြီးကျွတ်တော်မှာမိတဲ့မျိုးကိုဖြစ်လာမျိုးမဟုတ်ဘဲနဲ့နိုင်ငံတစ်ခုလုံးကိုစားပြည့်တဲ့မျိုးကို policy ပိုင်းမျိုးကိုဖြစ်လာဒီတစ်ခုကတော့ဒီမျိုးမင်းမှုပိုင်းမှာတော့တုတ်တက်လာလို့ပြောရပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုပဲအခုကျွန်တော်တို့ဟိုတိုင်းရိုက်ဒီ Facebook ကနေမျက်ချက်ပေးနေရတချို့လဲဟိုစိတ်ဝင်စားကြကောင်းတာတချို့ကိုကျွန်တော်ဒီနေ့မှာဟိုပေါ်ပြပြချင်ပါတယ်သူကတော့ Psycho ဆိုတဲ့အကောင့်ပါရှင်ပါသူကတော့ပြည်သူ့တော်မတ်တွေအများစုအားတဲ့အစိုးရဌာနဆိုင်ရာတွေကိုပို့ပြီးကြောက်နေသလားလို့မြင်မိပါတယ်နောက်ပြီးတော့သူကတော်တော်မတ်တွေရဲ့အရေးဆွေးအားနည်းလို့မြင်မိပါတယ်ပြည်နယ်ရေးရဲ့လိုအပ်ချက်ကိုတာဝန်အပြည့်အဝမယူနိုင်ရပါဘူးဆိုပြောလဲသူကရေးပါတယ်ဆိုတော့ဒီနေရာမှာဟိုဒေါက်တာမေကိုပြန်မေးနေတာကတော့ဗောလေအခုလိုတော်တော်လေးမှာဥပဒေကြီးရေးပဲဖြစ်ဖြစ်ဟိုတခြားဘက်နေမှာဖြစ်ဖြစ်ဒီလိုအားနည်းချက်တွေရှိရတယ်ကဘာဖြစ်လို့လဲဒီလိုပေါ့လေဟိုပြင်ဖို့စတင်ဖို့ကိစ္စတွေမှာအတိုက်အခံတွေနဲ့ဟိုအခက်အခဲတွေရှိလို့လားဒါမှမဟုတ်ဟိုလုပ်တဲ့ဒီဖြစ်တော်ကိုယ်စားရေးအရင်ကအားနည်းရတာဒါမှမဟုတ်နိုင်ငံရေးစံတာအားနည်းနေလို့လားဘာကြောင့်အဓိကဟိုဒီလိုမျိုးဥပဒေကြီးရေးဘက်နေမှာဟိုအားနည်းချက်တွေရှိနေရတာလဲ
ကျွန်တော်တို့မြို့သားလွတ်တော်ဒီအချိန်နေမှာမြို့သားလွတ်တော်ကိုနေပြီးတော့ကျွန်မတေချာလိလာတုံးတက်ပြီးတော့ဆွေးနွေးချင်ပါတယ်ရှင်။ကျွန်တော်တို့မြို့သားလွတ်တော်မှာကြာလို့ရှင်တော့ဒီအစိုးရမိခွန်းတွေပြင်ဆင်တဲ့ခါမှာနေပြီးတော့ပြည်သူတွေအနေနဲ့တိုင်းတာတစ်ခုထိဟိုရှင်းနေဖို့ရဖို့တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကျွန်တော်တို့တူတူယောက်ချင်းကြိုးစားကြပါတယ်။အဲ့ဝါဒီပေါ်မှာနေပြီးတော့ဒီမှတ်ချက်ပေးတဲ့ပုဂ္ဂိုလ်များဒီမိမိမြို့နယ်အဲ့ဒီတော့ကိုယ်စားလှယ်များရဲ့တင်ပြမှုဆွေးနွေးမှုတွေကိုအားမလို့အားမရဖြစ်တာလည်းရှိမယ်။ဒါတယောက်ချင်းစီရဲ့အရေးအတွေးနဲ့လည်းဆိုင်ပါတယ်။နောက်တစ်ခုကနေပြီးတော့ပါတီများရဲ့မူဝါဒနဲ့လည်းဆိုင်တယ်။နောက်တစ်ခုကသို့တော် support တွေအင်မတန်မှအားနည်းတဲ့အခြေအနေနဲ့လည်းသက်ဆိုင်ပါတယ်ရှင်။အဲကျွန်တော်တို့နေပြီးတော့ဒီပြည်ပြောင်းလေးဆောင်ရွက်မယ်ဆိုလို့ရှိရင်သို့တော်ကိုယ်စားလှယ်များယုံနောက်တစ်ခုကနေပြီးတော့သို့တော်ကိုယ်စားလှယ်များရဲ့ဒီအတင်ပြချက်တွေဟာနေပြီးတော့ကျွန်တော်တို့ပြည်သူတစ်ခုလုံးအတွက်အကျိုးဖြစ်ထွန်းဆိုင်တဲ့အရာတွေကျမတို့ဥစားပေးပါတယ်ဒါပေမဲ့ကျမနေပြီးတော့ဒီ limit တာအတော်တွင်ကျမကိုယ်ကိုယ်တိုင်ဖြတ်တန်းရသလောက်တော့နေပြီးတော့သို့တော်ဆိုင်ရာဥပဒေ new ဥပဒေအနေချက်တွေတချို့ကိုတွေ့ရပါတယ်ဒါကိုကျမတို့ပြင်ဆင်တင်ပါတယ်လို့ကျမအနေနဲ့ယူဆတယ်ပြင်ဆင်ဖို့လည်းကျမတို့ကြိုးပမ်းကြရမှာပါအဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဥပမာအဖြစ်အစိုးတစ်ခုကိုတင်လုပ်မယ်ဆိုလို့ရှိရင်ဒီဆိုဒီမတိုင်ခင်အစိုးမတိုင်ခင်မှာနေပြီးတော့လှုပ်ရထားမယ်ဆိုတဲ့ပုံမှန်လည်းရှိပါတယ်ဒါကြောင့်လို့ရှိရင်အမှန်တကယ်ကြည့်သူလိုအပ်ချက်ကိုလွတ်တော်ကိုယ်စားလှယ်ကမိခိုးမေးတဲ့အဆိုတင်တဲ့အခါမှာလှုပ်ဝက်စရာမလိုဘူးလို့ကျမအနေနဲ့ယူဆပါတယ်။တခြားနိုင်ငံတွေကလည်းကျမတို့လေ့လာရမှာဖြစ်ပါတယ်။ကြည့်သူလိုအပ်ချက်ကိုဆွေးနွေးတယ်လက်အထူးသဖြင့်နေပြီးတော့အရေးကြီးအဆိုများတွေဆိုလို့ရှိရင်ကျမတို့အနေနဲ့မြို့သားလွတ်တော်မှာပေးချခံရပါတယ်။ အခုတက်ထိနေပြီးတော့ရိုးရိုးအစိုးပြောင်းထားတဲ့အစိုးတွေများတော်မှနေပြီးတော့လွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်တည်နေပြီးတော့အဓိကဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဒီအစိုးကိစ္စတွေကိုတင်တဲ့အခါမှာပြည်သူတွေအတွက်လက်တလုံးဖြစ်တဲ့ကိစ္စတွေကိုတင်တဲ့အခါမှာအတော့ကိုကျမတို့အဟန့်သာရှိပါတယ်။ဒါတခုကနေပြီးတော့ဒီအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးအစိုးပဲဖြစ်ဖြစ်အစိုးမဆွေးနွေးခင်မှာနှုတ်ဝဲထားမယ်ဆိုတဲ့အရာဒီဒါလွတ်တော်အဆိုင်ရာဥပဒေနည်းဥပဒေကိုနိုင်ကိုကအားနည်းချက်ဖြစ်နေပါတယ်။ဒီပုံမှန်ကြောင့်နေပြီးတော့လွတ်တော်ကိုယ်စားလှယ်မှာအခွင့်အရေးတွေဆုံးရှုံးနေပါတယ်။ဘာခွင့်ရလဲဆိုလို့ရှိရင်ပြည်သူများရဲ့လောချက်တွေကိုလွတ်တော်မှာတင်ထားတယ်ဆွေးနွေးရမယ့်အချိန်ခါမှာပြည်သူကိုကျမတို့ advocacy လုပ်ခွင့်ကျမတို့မရှိပါဘူးလွတ်တော်မှာဘာကြောင့်နေပြီးတော့ဒီပြည်သူများရဲ့လောချက်တွေကိုအရေးကြီးဆိုရိုးရိုးဆိုတင်တဲ့ခါမှာနှုတ်ဝတ်ထားမယ်ဆိုတဲ့ပုံမှန်ကိုကျမတို့ကနားမလည်နိုင်ပါဘူးဒါကျမတို့လုံရင်းကန်ရင်းနဲ့နေပြီးတော့လေးမြတ်တော်တွင်မှာကျမအင်မတန်မှခက်ခဲတဲ့ပုံပြည်သူတွေနေပြီးတော့ဆောင်ရွက်တဲ့အခါမှာအင်မတန်မှခက်ခဲတဲ့ပုံမှန်ဖြစ်ပါတယ်။ဒါကြောင့်မလို့စွတ်တော်မှာဘာအားနည်းချက်ရှိတယ်လဲဆိုလို့ရှိရင်မြတ်တော်ဆိုင်ရာဥပဒေနည်းဥပဒေကအားနည်းချက်တွေရှိနေပါတယ်ရှင်
။ Okay ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီ Facebook မှာပဲဒီနောက်တစ်ယောက်ကလည်းမှတ်ချက်ပေးထားပါရယ်။သူကတော့မောင်ဝင်းဆိုတဲ့အကောင့်ပါရှင်။သူကတော့အဓိကကလည်းလွတ်လပ်စွာပြည့်စုံလုပ်ပိုင်ခွင့်မရှိတာကစက်တနာပါဗျာ။ဒီလိုကိုမကြည့်ဘဲကိုယ်စီတွေကညားနေပါရယ်ဆိုပြီးသူကရေးပါရယ်။ဆိုတော့စောစောဒီဒေါက်တာမေယိုမေးတဲ့မေးခွန်းနဲ့ဆက်နွယ်ပြီးတော့ပဲကော်မြူမင်းကိုလည်းမေးချင်ပါတယ်။ဆိုတော့ကျွန်တော်ဒီလိုဥပဒေကြီးအပိုင်းမှာအားနည်းချက်တွေရှိခဲ့ရဆိုတာကဒါကကျွန်တော်တို့ဒီလွတ်တော်ထဲမှာကျွန်တော်အတိုက်ခံနေအားသားပြီးဒါမျိုးတွေရှိနေလို့ဟိုဒီလိုအားနည်းချက်တွေကြုံရလားဒါမှမဟုတ်ပြင်ဖို့စင်ဖို့နိုင်ငံရေးဆန္ဒအားနည်းနေရလားဒါမှမဟုတ်လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကစောစောတော်တော်ရှင်တွေထောက်ပြလို့အရေးသွေးအားနည်းနေလားကော်မြူမင်းကလည်းစားတယ
်ကျွန်တော်ကတော့ဒီလိုမျိုးအစိုးရကြီးတွင်းတဲ့ခါမှာအဲ့ဒီအားမကောင်းတဲ့စက်ကတော့လက်ကျွန်တော်ပြောချင်ပါတယ်စက်ကအများကြီးပေါ့ဒါပေမဲ့ဒီက highlight လုပ်ချင်တဲ့စက်ကတော့အစိုးရလွတ်တော်ကိုယ်စားလှယ်ကိုကျွန်တော်ပြန်မကြည့်ရခါမှာအခုကလွတ်တော်မှာအစိုးရတင်သွင်းတာကတစ်ခုမှခုတော့လည်းရှိရတာဟိုတော့တင်သွင်းတဲ့လူကတော့အများကြီးဖြေသွင်းရတယ်ကြရတဲ့ဟာလည်းကြရတယ်မကြရလည်းမကြဘူးဆက်ကြရတဲ့လူကတပိုင်းလုံးဝမဆက်ကြဘဲနဲ့ဒီလိုမျိုးဝင်ပြီးဆွေးနွေးမှုအပိုင်းမှာတော့အားနည်းနေတဲ့အပိုင်းရှိတယ်အဲတော့ဒါဆက်တော်ကိုယ်စားလှယ်ကြီးရဲ့အူးချင်းရဲ့နိုင်ငံကြီးဝင်ကျက်မှုနဲ့ဒီတစ်ခါမှာဒီကိစ္စပေါ်မှာသိဝင်စားမှုတွေကိုကျွန်တော်ဒီလိုကြည့်တယ်ဒါကြောင့်မို့ကျွန်တော်တို့ဆက်ကြရဒီဆက်တော်ကာလာရဲ့ဆက်ကြပြီးမှဒီ UNDP ကနေဆက်တော်ကိုယ်စားလှယ်များရဲ့စောင့်ရင်ဖြစ်ခြင်းရှိပြီးတော့ဆက်တော်ဆိုရဲ့ခန်းကဏ္ဍပါလဲဆိုတာကျွန်တော်တို့ကြွားရတော့ဟောပြောရရှိတယ်ဒါပေမဲ့တချို့မီဒီယာရန်ပူတက်လာတယ်သူတို့ဒီကဒီမိမိကပါလာတယ်မှာစမ်းနေတဲ့တမ်းမှာအဲ့ညာမှာလည်းကြက်နေတာအဲ့ဒါတော့ကျွန်တော်သူချင်းပုံမှာမူတည်နေလို့စပါတယ်ဒေါက်တာကတော့ခုနဒေါက်တာကြီးပြောတယ်လို့ပြောချင်တဲ့နေရာမျိုးပါအစိုးရရှိတဲ့ချိန်မှာတော့မှဒီပါတီတွေရဲ့ဥဆောင်မှုနဲ့လမ်းညွှန်ပြီးတော့တခါလေးဆက်ရောက်မှုရှိပါတယ်ဒီဆိုတော့မတင်သွင်းဘူးဒီဆိုနဲ့ပတ်သက်လို့ပြန်လည်တော့ဒီချိန်မှာဆိုရင်ပြောကြားချက်တွေဒီပါတီတွေမှာရှိတဲ့စီကံစင်တွေကိုဖွဲ့ရည်ရဲ့ပြောကြားချက်တွေအဲ့ဒီချက်တွေကတခါတည်းသူတို့ကလည်းနေစီချာချေချာအောင်ပြကြဖို့အတွက်ဖြစ်နိုင်တဲ့အခြေအနေတွေဒီပါတီကိုကိုးစားပြီးတော့ဆက်တော်ဆက်ကလေးများကကိစ္စနဲ့ပတ်သက်လို့ပြကြဖို့အတွက်ဆက်ကျန်ရိုက်ရှိနေတာကိုကျွန်တော်ကြားရပါတယ်။အဲတော့စက်ကကလည်းပါတီရဲ့ဟိုဒီဝါဒနဲ့ပါတီရဲ့နိုင်ငံမှုပေါ့နော်။နောက်တစ်ခုကခုနကရှမ်းဒီဆမ်းမတ်ဒေါ်စီနဲ့ပြောတယ်ကစက်တော်ကိုကလေးကစီဒီကိုအဘူဒီရုပ်ဖို့အတွက်မရဘူးလို့ပြောတယ်။ကျွန်တော်တို့ကပြန်ပြောတင်တာဒီစီဒီကလည်းနှစ်တော်ကိုကလေးကအဘူဒီရုပ်ဖို့အတွက်ဒီလိုလို့တော်မူတဲ့အတက်တဲရှိနေတာဒါကဘာလဲဆိုတော့သူ့တွင်လေဒီအရက်ကလေးကိုဖွင့်ပြီးဒီဒီကသူ့တော်ကိုလေပြန်နေစကြမှာသိရတဲ့အခြေအနေဖြစ်တယ်သူ့တော်မှာလာတွေ့တာခွင့်ပြုချက်ရှိတယ်လို့အဲဒီခွင့်ပြုချက်ကိုဘယ်လိုမျိုးပြန်လို့တန်းတက်ပါလဲဆိုတော့မှတ်ပုံရှင်ဌာနဆိုတဲ့မျိုးစုံနဲ့ကျွန်တော်လွတ်သွားရတယ်အဲ့တော့မှတ်ပုံရှင်ဌာနရဲ့ဖွင့်ပြီးသိရတဲ့သဘောမျိုးဖြစ်တဲ့ဒီမှာဒီဒီလူကြီးကသူတို့ဘာလို့ရှင်ပြနေရလဲဘာလို့ဆက်ဆဲရှိတယ်ဆိုတာကိုဒီကနေ့ပုံပုံနဲ့ပြောဆိုနေမှုအခွင့်အာဏာအရင်းနေသွားတယ်အဲ့လိုမျိုးသူတို့ရဲ့ခုနအရက်ကလူမှုဖွဲ့ရဲ့တိကျမှုလို့ထုတ်လို့ရတယ်။သူတို့ရဲ့ဘဝနဲ့သူတို့ရဲ့ကိုယ်ကိုချင်းထုတ်တော်မှုဖြစ်တယ်။မှတ်ပုံတွေကမှသိရမယ်ဆိုတဲ့ကလည်းသူတို့နဲ့ဒီဒီလူကြီးကသူတို့နဲ့အရက်ကလူမှုဖွဲ့ကြီးကစမ်းသပ်တော်အရာတစ်ခုတည်းလို့ထောက်ပြတောက်ပြရတယ်ကျေးဇူ
း။ဟုတ်ကဲ့ကိုပြောရဆွေးနွေးကျေးဇူးပါ။ဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရေးပြဖို့ထားတာနောက်ကိုယ်ကဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနဲ့အခုဒီလိုင်းပေါ်မှာရောက်နေပါတယ်။သူကတော့မင်းပြားမျိုးကဥမ္မောင်ကျော်စံဖြစ်ပါရဲ့ဥမ္မောင်ကျော်စံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီဆွေးနွေးကတခြားရတော့မသိသိရှိနေကိုသူပြောချင်တာကကျွန်တော်တို့ဒီအစိုးရတက်တဲ့မှာဒီနောက်ဆုံးကျွန်တော်တို့တွေ့ရတာကဒီအခုလက်ရှိအစိုးရအနေနဲ့ကျွန်တော်တို့ခိုင်တည်သူများအပေါ်မှာဆက်ဆံတည်တည်လွန်တယ်လို့ကျွန်တော်ကတင်ပြချင်ပါတယ်ဘာလို့ဆိုလို့ရှိရင်မဆိုင်တဲ့လူတွေကိုဟုတ်ကဲ့ဟို ဟိုဒေါက်တာရေးပေါ်တို့လိုလူကိုဟိုပြောဖို့ရှိနေတော့ကနေပြီးတော့ဖန်တော့လာအဲ့ဒီမှာသူကနိုင်ငံတော်ပုံစံပေါင်းဆိုပြီးတော့မတရားတဲ့ပုံမှန်တွေတက်တယ်နောက်ပြီးတော့သေးသေးလေးနဲ့ခိုင်လို့အပေါ်မှာတိုက်ခိုက်တယ်အခုရခိုင်ကဘုံဒုက္ခရောက်နေတဲ့စိတ်ပြောင်းတယ်ကိုဘာထောက်ပြန်ပြမလဲမပြောဘူးအဲ့လိုရှိနေတယ်ပြီးတော့ရခိုင်ကျေးဇူးများအပေါ်မှာပါဒီလိုမျိုးအာဂါရထားနေကြလားဆိုတာကိုကျွန်တော်တို့ကတော့သိနေကြတယ်ဒါလို့ဒီလိုချင်းအခုကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒီအခုအေအေနဲ့ဖြစ်တဲ့စိတ်ပွင့်မှတော့ဒါခိုင်တဲ့ဒုက္ခရောက်နေတာဘယ်သူမှကိုနေတဲ့နေ့မရှိဘူးအဲ့လိုဖြစ်နေတယ်။ဘယ်တော့အမေဒီကနေထားပါတော့ဗျာ။ဘာတခုမှလည်းအောက်ခွင့်ရတာမဟုတ်ဘူး။သူကလက်ပြဆိုတာလဲပြီးတော့အဆိုးရအပေါ်မှာပဲအဆိုးရဖီးရကိုပဲခံနေရတယ်လို့ကျွန်တော်တို့အဲ့လိုသိနေနေတာ။ကျွန်တော်ကဒါလောက်ပဲကျွန်တော်တို့ရှိနေချင်ပါတယ်တူတူနဲ
့။ဟုတ်ကဲ့ဦးမောင်ကျော်ဆန်ဆင်းရဲကျေးဇူးပါ။နောက်တူကကျွန်တော်တို့တီးလည်မှုဖြစ်ပါရဲ့ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်အနေနဲ့တော့နော်လက်ရှိအစိုးရကအရပ်အစိုးရပေါ်လာအောင်နော်2015ယူကောက်ပြည်တော်ကကျွန်တော်တို့ကတော့အင်းတိုက်အားတိုက်ပဲနော်မီဒီယာကညီကျွန်တော်တို့ကတော့တိုက်တွန်းခဲ့ပါတယ်ခင်ဗျာစီစီလေးကိုအခုတော့ကျွန်တော်တို့အနေနဲ့နော်ဒီလက်ရှိအစိုးရလည်းတက်လာတော့ကျွန်တော်တို့ကတိုင်းသားပြည်အတွက်အတွက်တော့နော်အခွင့်အရေးတော့အတန်အားနည်းတော့ကျွန်တော်ပြရတယ်ခင်ဗျာနော်ကျွန်တော်တို့နော်ကျွန်တော်တို့ရဲ့ပြည်သူတွေကနော်အမှန်မှအနေတိုင်းကိုလူချင်ပါတယ်လို့ကျွန်တော်တပတ်ပါပြောနေပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတီလက်မှု
ဆက်ဦးရဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတီလက်မှုဆွေးနွေးရကျေးဇူးပါဆိုတော့ဆိုတော့ဒီသူဒက်ဟိုပါဝင်ဆွေးနွေးတော်တော်ရှင်နေအမြင်ကတော့ဒီဘယ်လိုပြောမလဲတပြည်သူကတင်ရောက်ထားရဆိုမှလည်းဒီလွှတ်တော်အနေနဲ့ဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုထင်ရပြီးမလုံနိုင်မှုဆိုတဲ့ခံစားချက်မျိုးတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့ပေးပို့ထားတာလည်းရှိပါသေးတယ်ကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့မှတ်ချက်တခုတော့မဆုမုံနဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအကိုချေမျိုးလေးဆိုတဲ့အကောင့်ရေးထားတာပါကိုယ်စလဲတွေအနေနဲ့ကိုယ့်ရဲ့မျောလင်းချက်တွေဆန္ဒတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့တယ်လဲဆိုရင်ဒါကပြည်နယ်ကိုစားပြုအနေနဲ့ဖြည့်ရမှာဆက်လက်ဆက်ပါတယ်ဗျာတဲ့ဒါပေမဲ့မဖြည့်လို့လည်းမဖြစ်ပြန်ပါဘူးတဲ့ဥပမာကျွန်တော်တို့ပြည်နယ်ကိုကြည့်ပါဗျာတဲ့ပြည်သူတွေကအိုးပြစ်အိမ်ပြစ်အိုးမဲ့အိမ်မဲ့ဖြစ်နေတာတော့မှ NLD အမတ်လည်းဖြစ်တယ်ပြည်နယ်အစိုးရလည်းဖြစ်တယ်ဆိုတဲ့ပုံကမှတော့စားမကုန်လောက်တဲ့ငွေပမာဏ300ကျီလောက်ထောက်ပံ့ပေးခဲ့တဲ့အမတ်ကိုကျွန်တော်တို့အစားနားဆင်နေကြတဲ့ပြည်သက်များစီကသာမှန်ကန်တဲ့အဖြေကိုတောင်းဆိုပါရစေတော့ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီဆိုင်ပင်ကသောသရှင်တယောက်ကလည်းဆလို့အားမလို့အားမရအခြေအနေနဲ့ပတ်သက်ပြီးသူမှတ်ချက်ပေးတာပါ။ဆိုတော့တော်တော်များတော့ဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဟိုအကြက်တဲနဲ့ပတ်သက်ပြီးပြောရတဲ့ကိစ္စတွေရှိပါတယ်။ဟိုပြောမယ်ဆိုရင်တော့ဒီရခိုင်ပြည်နယ်အကြက်တဲကဒီပြီးခဲ့တဲ့2019ထဲမှာဆိုနိုင်ငံတကာမှာအထိဖြည့်ရှင်းခဲ့ရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့ဟုတ်ဒီကိစ္စကလည်းတကယ်အရေးကြီးတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဒီအစိုးရကြီးရဲ့ဥဆောင်ပြီးလုပ်နေရမျိုးမဟုတ်ဘဲနဲ့ဒီလွတ်တော်အနေနဲ့ရောဒီရခိုင်ပြည်နယ်အကြက်တဲကိုဟိုတစ်ဖက်တစ်လမ်းကနေပြီးတော့ဝိုင်းဝန်းပြီးဖြည့်ရှင်းမှုကြိုးစားရတယ်ဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေတော့မရှိဘူးလားတော့ထုံးမင်းရင်ဆွေးနွေးပေးပါလားခင်ဗျာ
ဒီခန္ဒီနယ်နဲ့ပတ်သက်လို့ကျမတို့နေပြီးတော့ဒီမြောက်ဦးနဲ့ပတ်သက်ပြီးတော့ကျမအရေးကြီးဆိုတင်ခဲ့တာရှိပါရဲ့ရှင်။အခုတစ်ချက်နေပြီးတော့ခန္ဒီနယ်ကတိုက်ပွဲတွေကြားထဲမှာနေပြီးတော့ဒီရှီယောင်အဆောက်အုံတစ်ရာနဲ့ပတ်သက်ပြီးတော့မြောက်ဦးကိုရှီယောင်အဆောက်ရှီဟောင်းဒီအင်းတူတွေအဖြစ်နေပြီးတော့သူခန္ဒီနယ်ကမှာစံနဲ့လည်းနဲ့ရှိနေတယ်တခြားရလောက်အောင်ယူလို့ခေါင်းနေတဲ့ဒီပုံမှာအရေးကြီးဆိုတင်ခဲ့တာတစ်ခုရှိပါရဲ့ရှင်။အဲ့ရမှာနေပြီးတော့မြောက်ဦးတို့ရဲ့ဒီကောင်ကြီးရှိအောင်နေပြီ။အစ်မေဆုံးအဖြစ်ဒါတမဘေဘူတို့မှနေတယ်ဒီနေ့ပါလေ။ဒါပေမဲ့အရေးကြီးဆိုလို့ပြီးတော့ဖြတိဘုံတကံဥပဒေမှနေပြီးတော့ဒီစစ်မေဆုံးဆိုတဲ့စကားလုံးမပါဘူးဆိုတဲ့အကြောင်းပြချက်နဲ့ကျွန်တော်တို့မြို့တော်သက်တော်ကတော့ဒါကိုအရေးကြီးဆိုနေကျွန်တော်တို့မပေးခဲ့ပါဘူး။ကျွန်တော်တို့တော်ကိုယ်စားလှယ်တူအနေနဲ့တော့နေပြီးတော့အခိုင်ပြင်းနေတဲ့ပတ်သက်လို့ကျွန်တော်တို့အရေးကြီးဆိုတွေတင်ကြရတယ်။ဒါအင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နေပြီးတော့မေးခွန်းတွေတင်ကြရတယ်။ဒီပေါ်မှာနေပြီးတော့သက်တော်အနေနဲ့ဟိုခွင့်ပြုပေးရနေပြီးတော့မရှိသလောက်ဟိုရှားပါတယ်။ကျွန်တော်တို့သက်တော်ဟာဟိုနေပြီးတော့တီးတန့်ရက်တည်တဲ့နေပြီးတော့ဒီမန္တန်ကြီးသုံးရက်ကတရက်ဖြစ်ပါတယ်။ဒါပေမဲ့သက်တော်ဟာနေပြီးတော့အစိုးရဖက်ကိုသူတဖြစ်နေပြီးတော့ဟိုရန်ကိုပြီခိုနေတဲ့အရာတို့ကျွန်တော်တို့တွေ့ရတယ်။မန္တန်ဒီမမရန်အမဲအစားနေပြီးတော့ကျွန်တော်တို့လွတ်တော်ဒီရက်မန္တန်ဒီနေပြီးတော့နည်းနည်းရှိုင်းနေတာကိုကျွန်တော်တို့ဆင်းရဲလို့ရတယ်။ဒါကပါလို့အလွတ်တင်ပြသလဲဆိုလို့ရှိရင်ကျွန်တော်တို့တွေကဒီစစ်တော်ဆိုင်ရာဥပဒေမျိုးတွေကြားထဲမှာအတိုင်းနိုင်ဆုံးဂျိုးပန်းဆောင်ရွက်ဒီမဲ့ level နေပြီးတော့ကျွန်တော်တို့လွတ်တော်ဒီတကယ်ပြည်သူတွေကျေနပ်လောက်အောင်နေပြီးတော့ဆွေးနွေးချက်တွေကိုနေပြီးတော့ကျွန်တော်တို့ခွင့်ပြု
နိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့အခန်းဒီနေနဲ့ပတ်သက်လို့ကျမတို့ဒီဟိုစစ်မဲ့ဆုံးဖြစ်ရေးအစိုးတင်ခဲ့တာတော့မှဒီဟောဟာရဒီဖွဲ့စည်းပုံမှာပါမှသာနေပြီးတော့ဒါခွင့်ပြုမယ်ဆိုတဲ့ဟာဒီနေပြီးတော့ဒါ logically စဉ်းစားလို့ရှိရင်အင်မတန်စိတ်ပျက်စရာကောင်းပါလေရှင်။ဒါကြောင့်မို့လို့တော်တော်ဒီနေပြီးတော့ protection လုပ်ငန်းတွေကိုမလုံးဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီအရေးကြီးတော့အစိုးတွေကိုဖြစ်စေရိုးရိုးအစိုးတွေကိုဖြစ်စေနေပြီးတော့ဟောကျမတို့ဒါပွင့်လင်းမြင်သာစွာဆွေးနွေးမှုမရှိခဲ့ပဲနဲ့အကြောင်းပြချက်တစုံတရာတွေကြောင့်ပဲဒီပယ်ထားတဲ့ပုံမှာလည်းကျမတို့အရန်ကိုစိတ်ပျက်ခဲ့ပါတယ်။ဒါပေမဲ့ကျမတို့အနေနဲ့ကတော့လွတ်တော်ကိုယ်စားတုံးချင်းစီတိတိပင်းစပါအနေနဲ့ရောအကောင်းဆုံးဒီအခိုင်အမာနဲ့ပတ်သက်ပြီးတော့ဒီနောက်16စက္ကန့်တုန်းကနေပြီးတော့ပုတိတော်မောင်တို့ကိစ္စတွေနဲ့ပတ်သက်လို့အဲ့ဒါနဲ့ဆိုရင်ကြီးဆိုရိုးရိုးစုတွေကိုဒီနေ့ဆွေးနွေးခဲ့ပါတယ်ရှင်
။ Okay. ဆိုတော့ဒါဆိုမစနေရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ email နဲ့ပြဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့ရှိပါသေးတယ်။သူတို့စာယူလဲပေါ်ပြချင်ပါတယ်။သူကတော့မိထီလာမျိုးကဦးစိန်မောင်မှာနားလောင်ဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါကောင်းလေဦး2020ရွေးကြောက်ပွဲကျင်းပပြီးတော့ရှေ့လာမယ့်စွတ်တော်အစီအစဉ်ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်ပေးကြပါတော့မယ်စွတ်တော်အစီအစဉ်မှာတာဝန်ယူကြမယ့်ကိုယ်စားလှယ်တွေဟာဥပဒေရေးရာနဲ့ပတ်သက်လို့အသိရေးဆွဲဖို့ကြားထောင်ပြီးဥပဒေများမှပြင်ဆင်တင်တာပြင်ဆင်ဖို့စာရည်တို့ကိုနောက်9နှစ်ကြာကာလအတွင်းမှာအများအပြားလုပ်ရလာရလိမ့်မယ်လို့ထင်မြင်မိပါတယ်2019ခုနှစ်အတွင်းမှာဥပဒေရေးရာစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတယ်အတိအကျကြာပြီးတော့အရေးကြီးတဲ့စိန်ခေါ်မှုကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်။ဒီစိန်ခေါ်မှုကို2008ဖွဲ့စည်းပုံပြင်ဆင်ရေး45ဦးပါကော်မတီဖွဲ့စည်းပြီးတော့ရင်ဆိုင်ခဲ့တယ်။စစ်အုပ်စုနဲ့ချမ်းဖွန့်ပါတီရဲ့တန့်ကွက်မှုကိုရင်ဆိုင်ပြီးတော့စီကံစီမင်းများနဲ့အညီဖွဲ့စည်းဆောင်ရွက်နိုင်ခဲ့ပါတယ်။ဒုတိယအနေနဲ့အရေးကြီးတဲ့စိန်ခေါ်မှုကတော့တပ်ကင်းမဲယုံများကိစ္စပါ။ဆန္ဒမဲပေးရမယ့်စစ်တီနဲ့မိသားစုတို့အတွက်မဲယုံတွေကိုတပ်တွင်းမှမထားဘဲနဲ့ပြန်ပတင်းတော်တဲ့နေရာမှာချထားပြီးတော့လွတ်လပ်စွာမဲပေးနိုင်ရဲ့အတွက်ဥပဒေသတ်မှတ်ပြဋ္ဌာန်းပေးနိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒီစိန်ခေါ်မှု၂ရက်အတွက်ဆောင်ရွက်နိုင်မှုဟာအထူးကစွမ်းဆောင်နိုင်မှုလို့ယူဆပါတယ်ဒီစိန်ခေါ်မှု၂ရက်နဲ့ပတ်သက်လို့ပြည်သူ့စစ်တော်မှစစ်တပ်ကိုယ်စားလှယ25ရာခိုင်နှုန်းနဲ့ကျန်းဖော့ပါတီကိုယ်စားလှယ်တို့ကစင်ပြန်ဥပဒေမူကြမ်းတွေတင်ပြီးတော့ရင်ဆိုင်ခဲ့ရတယ်ရှိခဲ့ပါတယ်အပြင်းထန်ကန့်ကွက်ပြောဆိုရတယ်ရှိခဲ့တယ်ဒါပေမဲ့လည်းပြည်သူ့စစ်တော်ကစီမင်းစည်းကမ်းတို့နဲ့အညီဆောင်ရွက်နိုင်ခဲ့လို့ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်တွေရပြီးတော့စွတ်တော်ရဲ့ကြိုးပမ်းမှုကိုထိခိုက်မှုမရှိအောင်မြင်ခဲ့တယ်လို့မြင်မိပါတယ်ခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့အမေရိကန်ပြည်အောင်စုမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
စစ်ကောင်းဆောင်နေစာဒီမဟုတ်ဘူးဒီနိုင်ငံတွေကလို့အကြောက်တရားခင်ခင်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရအောက်ဘုံစိတ်ကရှိရှိတောင်းထမ်းဆောင်ကြမယ်ဆိုရင်ပြင်လို့မရနိုင်တော့အောင်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ချောင်းမွေသွားနိုင်သလိုပြည်ထောင်စုရဲ့အမျိုးသားပြည်နယ်ရင်ကြားစီရင်အတွက်ယုံကြည်မှုတည်ဆောက်ရေးပိုင်းအားကောင်းလာနိုင်တယ်လို့ယူဆမိပါတယ်။ပြည်သူရဲ့ရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အများစုဟာဥပဒေပိုင်းဆိုင်ရာကျန်းကျင်သူတွေမဟုတ်ကြပါ။ဒါပေမဲ့အခက်အခဲတွေကြားကစူးစမ်းပြင်ဆင်နေကြတာကြောင့်နိုင်ငံရေးလှုပ်ရှားသူတွေနဲ့ပြည်သူတွေကိုဒုက္ခမျိုးစုံပေးခဲ့တဲ့ပုံမှန်၅ညနဲ့အဲဒီပုံမှန်တွေအပြင်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်ထားတဲ့ပုံမှန်တော်လင်းများကိုပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်။အထူးသဖြင့်ခြေဥပြင်ဆင်45ဦးကော်မတီကိုဖွဲ့စည်းနိုင်ပြီးပြင်ဆင်မှုကြမ်းကိုရေးဆွဲအတည်ပြုနိုင်ခဲ့ခြင်းပါပဲအခုဆိုရင်မှုကြမ်း15ခန်းအနက်73ခန်းကိုဆွေးနွေးဆုံးဖြတ်နိုင်ခဲ့တာဟာအောင်မြင်မှုတရက်လို့ပဲယူဆမိပါတယ်ပြည်သူကိုယ်စားလှယ်တွေအ धिक ကြုံခဲ့ရတဲ့စိန်ခေါ်မှုတွေကတော့ခြေဥပြင်ဆင်ရေးနဲ့မသက်ဆိုင်တဲ့မဘာသာတွေရဲ့အမျိုးသားရေးကြွေးကြော်တန်တွေနဲ့လူတူတဖွဲ့ရဲ့အမိန့်နဲ့လွတ်တော်တွေရဲ့ထိုင်ထလို့ကန့်လန့်တိုက်နေတဲ့ကျူကာကွယ်ရေးကိုတမတ်သားတွေရဲ့စိန်ခေါ်မှုတွေလိုပဲယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူ့မောင်တဒနာရဲ့စာပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသတ်ဖို့ကျွန်တော်နောက်တစ်2မိနစ်လောက်တော့အချိန်ရပါသေးတယ်ဒါကတော့ကျွန်တော်တို့စောစောဆွေးနွေးကြလောက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်ဒီ2019ခုနှစ်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဓိကအာရုံစိုက်ဆွေးနွေးတာပေါ့နော်ဆိုတော့ဒီလာမယ့်ဒီအခုဒီရောက်နေတဲ့2020ပြည်နှစ်ထဲမှာရောကျွန်တော်တို့လွတ်တော်ကနေဘာရင်ရောဘလောက်ဒီမြောင်းလွင့်နိုင်တာရှိမလဲဟိုတယောက်တမင်းစီလာကျွန်တော်အပိတ်အနေနဲ့ဆွေးနွေးစီချင်ပါတယ်အရင်ဆုံးဒေါက်တာမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်ဒီနှစ်တက်မှာရောဘာရင်ရောဘလောက်ဒီမြောင်းလွင့်နိုင်မလဲ
ဆိုတော့ကျွန်တော်2020မှာတော့နေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့နေပြီးတော့45ဦးကော်မတီရဲ့အစီအစဉ်ခံစားပုံမှာဆွေးနွေးချက်တွေထွက်ပေါ်လာနိုင်ပါတယ်။ဒါကြောင့်မို့လို့လာမယ့်2020ရဲ့ကျွန်တော်တို့ဒီ14ကြိမ်မြောက်15ကြိမ်မြောက်လွတ်တော်ဒီအတော့ကိုနေပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံနဲ့အချိန်နဲ့ဆွေးနွေးရမယ့်အခြေအနေဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက် ဒီစံအုပ်ကော်မတီရဲ့ဆောင်ရွက်ချက်တွေကိုနေပြီးတော့ပြည်သူကကိုယ့်ရဲ့ခွင့်ခွင့်သိရပါမယ်။တတိယကနေပြီးတော့စံတဲ့ဒီကိစ္စပေါ်မှာလည်းပဲဒီစံအုပ်ကော်မတီရဲ့အစီရင်ခံစာပေါ်မှာလည်းအဲကျွန်တော်တို့တွေတက်နေတဲ့လောက်မျှော်လင့်ထားပါရယ
်။အ
မျှော်လင့်ထားတဲ့အတိုင်းသာနေပြီးတော့ဒီတိုင်းသားများရဲ့ပုံပန်ပြတ်ထမ်းမှန်ဆင်ပါလာတဲ့ဖွဲ့စည်းပုံပြင်ဆင်နိုင်မှုကိုကျွန်တော်တို့မျှော်လင့်ရပါတယ်ရှင
့်။ဟုတ်ကဲ့။ဥပမာမျိုးမျိုးခင်ဗျာ၈မိနစ်လောက်ရပါသေးတယ်။ဒီ2020မှာလက်တော်ကနေဘာတွေများမျှော်လင့်နိုင်ရရှိမလဲ
။
ဟုတ်ကဲ့လောလောဆယ်ကတော့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေစီရင်ရေးကိုအားလုံးဆက်ဆိုင်ကြိုးပမ်းရမယ်တော်တော်များရှိပါတယ်။အချိန်နဲ့မှာလည်းကျွန်တော်တို့ဒီပြည်နယ်ကိစ္စတစ်ခုကဆက်လက်ဖြစ်နေတဲ့ကိစ္စကတော့ရှိသီးသားဥပဒေထဲမှာလက်လက်စာထုတ်ဖို့ပြောဆိုခွင့်နဲ့ရှိနေတဲ့စီကံနဲ့ခွင့်နဲ့အခြေခံခွင့်လေးကိုထိခိုက်တဲ့ဥပဒေတွေကိုပြည်ပြည်ကြောင်းလဲပေးဖို့အတွက်ဒါကိုလည်းအလေးပေးပြီးလုံဆောင်ပေးဖို့အချိန်ကြာမှာပြီးရယ်ဆိုလို့ကျွန်တော်တို့ဒီကိစ္စကိုကြည့်နေကြပါတယ်ခင်ဗျာကြည့်ကြည့်ပါမယ်။
ဟုတ်ကဲ့ပြည်နိုင်ဆွေးနွေးပေးခဲ့တဲ့ညီညာချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းမြို့သားလွတ်တော်ကိုစေတော်ထုမင်းကိုရင်ပါဝင်ဆွေးနွေးကြရတဲ့သူတွေစာရေးစာပေးဖို့သူတွေနဲ့ပရိုဒက်ရှင်တွေအားလုံးကိုလည်းထူးချေးကျေးဇူးတင်ပါတယ်ခင်ဗျာ